အမေရိကန်နဲ့တရုတ်ထိပ်တန်းခေါင်းဆောင်တွေဘုံထူးနေကပေကျင်းမြို့မှာတွေ့ဆုံစဉ်အတွင်းဖန်လုံအိတန်းငွေလျှော့ချရေးအစီအစဉ်တစ်ရက်ချမှတ်နိုင်ခဲ့တဲ့အကြောင်းတရုတ်နဲ့အမေရိကန်တို့ကကြေညာခဲ့ပါတယ်။ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖြတ်ရေးကမ္ဘာလုံးဆိုင်ရာအာထုတ်ကြိုးပမ်းမှုတွေအတွက်အခုသဘောတူညီချက်ကအဓိကအခန်းကဏ္ဍကနေထောက်ကူပေးနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့2025ခုနှစ်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကို26ကနေ28ရာခိုင်နှုန်းအထိလျှော့ချဖို့သဘောတူထားတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဒါဟာလက်ရှိမှာဒီလေထုညဉ့်ဉန်းမှုလျှော့ချထားတဲ့နှုန်းထက်နှစ်ဆတိုးမြင့်လိုက်တာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်း2030ခုနှစ်ရည်မှန်းချက်ထားပြီးကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကိုလျှော့ချသွားမယ်လို့ကြေညာထားပါတယ်။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလေထုညဉ့်ဉန်းမှုအဆိုးရွားဆုံးဖြစ်ပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုဟာလည်းဆက်ပြီးတော့တိုးလာနေတာဖြစ်ပါတယ်။ရှေ့လာတဲ့ပြည်ထောင်ငံမှာပြန်လည်စတင်မဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆွေးနွေးပွဲတွေနဲ့ရှစ်နှစ်ပြည်သစ်နိုင်ငံမှာကျင်းပမဲ့ဆွေးနွေးပွဲတွေအတွက်အခုကြေညာချက်ကတိုးတက်မှုတွေအားကောင်းလာအောင်လှုပ်ဆောင်ပေးရကြတယ်လို့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျိုကယ်ရီကနယူးယောက်တိုင်းဘ်သတင်းစာတုံ့သက်ချက်ထဲမှာဖော်ပြခဲ့ပါတယ်။အမေရိကန်နဲ့တရုတ်အကြအခုသဘောတူညီချက်ဟာနိုင်ငံအကြကြီးမားတဲ့သမိုင်းဝင်သဘောတူညီချက်တရက်ဖြစ်တယ်လို့ဆိုပြီးနိုင်ငံလက်တွဲဆောင်ရွက်ရင်ဘာပဲဆိုဖြစ်နိုင်တယ်ဆိုတာကိုပြသနေတာလည်းဖြစ်တယ်လို့သမ္မတအိုဘားမားကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါရဲ့ရှင်။